မြန်မာနိုင်ငံမှာကြောင်းတွေပြန်ဖွင့်ဖို့အာဏာသိမ်းစစ်ကောင်စီကပြင်ဆင်နေချိန်မှာပညာရေးနဲ့ဆိုင်တဲ့အဆောက်အဦတွေနားမှာဘုံပေါက်ကွဲမှုတွေဖြစ်ပွားနေပါတယ်။ရန်ကုန်မော်လမြိုင်မြိုင်လှိုင်းပွဲစတဲ့မြို့တွေမှာဘုံတွေပေါက်ကွဲခဲ့တာပါ။ရန်ကုန်ကလာတဲ့သတင်းပြည်စုံကိုကိုရဲမုံကတင်ပြပေးပါဦးခင်ဗျာ
။မေလ3ရက်တနင်္လာနေ့ကတည်းကကျောင်းဆရာဆရာမတွေကိုအလုပ်ခွင်ပြန်ဝင်ကြဖို့ပညာရေးဝန်ကြီးဌာနကညွှန်ကြားချက်ထုတ်ထားချိန်မှာကျောင်းဝင်းတွေပညာရေးဆိုင်ရာရုံးတွေနားမှာဘုံပေါက်ကွဲမှုတွေဖြစ်နေပါတယ်။ရန်ကုန်မြို့တန်ငန်းကျွမြို့နယ်ကတူဝနအထက်တန်းကျောင်းမှာအင်္ဂါနေ့ညနေပိုင်းကဘုံပေါက်ကွဲခဲ့တာနဲ့ပတ်သက်လို့ကျောင်းသားမှန်နေသူတယောက်ကအခုလိုပြောပါတယ်
။အမတို့အင်္ဂါတောင်းလို့ဆိုလို့ရှိရင်ကျောင်းကအမတို့အင်္ဂါနောက်ဖော်မှာပေါ့နော်။နောက်ဖော်မှာဆွဲခါကျတော့အမတို့ကအင်္ဂါမထိုင်ဘူး။အမတို့အင်္ဂါမထိုင်နေနေဘာဘုံပေါက်တယ်တော့အမတို့ကြားလိုက်တာဘုံ၃နာရီခွဲဝင်းကျင်လာမှာပေါ့နော်။ဘုံမျိုးဆိုအတိုင်းအင်္ဂါကြားလိုက်တာ။အဲ့လိုကြားလိုက်တော့အမတို့ကဘုံပေါက်တယ်ဘုံပေါက်တယ်ပေါ့နော်။ဆိုပြီးတော့တွားကြတဲ့ခါကျတော့အမတို့ကတော့အကြောင်းရှိမရောက်ခဲ့ဘူး။ရောက်ခဲ့ပြီဆိုတော့အကြောင်းရှိမှာဘုံပေါက်လေးပေါ့နော်။အဲ့လိုပဲအမတို့သိရတာပေါ့။
တူဝနအထက်တန်းကျောင်းမှာနေ့လယ်ပိုင်းကဆရာတွေအစည်းအဝေးရှိခဲ့ပေမဲ့ဘုံပေါက်ကွဲမှုဖြစ်တဲ့အချိန်မှာတော့ကျောင်းမှာဘယ်သူမှရှိမနေတော့ဘူးလို့လည်းသူကပြောပါတယ်။အင်္ဂါနေ့မနေ့အစောပိုင်းကလည်းမွန်ပြည်နယ်မော်လမြိုင်မြို့ကမော်လမြိုင်ပညာရေးကောလိပ်ဝင်းထဲမှာဘုံပေါက်ကွဲတဲ့အတွက်ညကင်းဆောင်တူခြေလက်တံရအပြင်ထံရရှိခဲ့ပါတယ်။ဘုံပေါက်ကွဲတံကြားရတာကြောင့်လူသွားများတဲ့နေရာတွေမှာကားတွေဆိုင်ကယ်တွေကိုတားဆီးစစ်ဆေးမှုတွေရှိခဲ့ပါတယ်။ပညာရေးကောလိပ်ဝင်းနဲ့အပါအဝင်နေရာ၃ခုမှာဘုံပေါက်တာနဲ့ပတ်သက်လို့မျိုးကန်တူကအခုလိုပြောပါတယ်
။၃ချိန်ပေါက်တယ်။မော်လမြိုင်ပညာရေးကောလိပ်နားမှာပညာရေးကောလိပ်ထဲမှာကောလိပ်ဝင်းထဲမှာပေါက်တယ်။ဒိတ်ကောင်ဘုံရှိရဲ့ခြေလက်တွေပြင်းထန်စွာနေရာရတယ်။ဒုတိယဘုံကရှင်နိုင်တိရုံသားမှာပေါက်တာအိမ်မှန်လေးပါကွဲထွက်တယ်။ဟုတ်တယ်ဆိုရင်တော့ပေါက်တယ်အဲ့ဒီရုံအနီးနားမှာပဲပေါက်တာ။အဲ့အမအိမ်မှန်နေပါကွယ်ပြင်းနေတယ်တော်တော်။နောက်တဲ့နေရာကတောင်ဟိုတယ်နားမှာပါတာ
။မကွေးတိုင်းပခုတ်ကူခရိုင်မြိုင်မြို့မှာလဲမနက်၄နာရီလောက်မှာပညာရေးရုံးရှိမှာလဲဘုံတွေပောက်ကွဲခဲ့တယ်လို့ဒေသခံတယောက်ကပြောပါတယ်
။ဟောဒီမြို့ပေါ်မှာ၄နာရီခွဲမှာဒီဘုံပေါက်တာပေါ့ကို။ညမျိုးကျမရေးဒီစေယုံရဲ့ရှေ့ရဲ့ပြင်ဆိုင်မှုရုံးရဲ့ရှေ့ရဲ့ညမျိုးတရားရုံးရဲ့ရှေ့မှာဟိုဘုံပေါက်တာ။အချီကဟုတ်ကဲ့အချီကိုင်းတော့မရှိဘူးခင်ဗျ။ဒီစီဆုံးရှုံးမှုကတော့ဘာမှမရှိဘူးခင်ဗျာကျွန်တော်တို့ဒီဖြစ်တာကတော့၄နာရီခွဲလောက်ဖြစ်တာ၄နာရီခွဲလောက်ဖြစ်ပြီးတော့၅နာရီလောက်မှသွားပြက်ကြည့်တော့စီဆုံးရှုံးမှုဒီတိုင်းမရှိဘူးဘာမှမရှိဘူးဘုံပေါက်တာတော့တရင်အတီဖြစ်တယ
်အလားတူကရင်ပြည်နယ်လှိုင်းပွဲမြို့ပညာရေးမှုရုံးမှာလည်းအင်္ဂါနေ့မနေ့အစောပိုင်းကဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပေမဲ့ထိခိုက်ဒဏ်ရာရသူတော့မရှိခဲ့ပါဘူးအသေးစားဘုံကွဲမှုဖြစ်ခဲ့တာနဲ့ပတ်သက်လို့ဒေသခံတယောက်ကအခုလိုပြောပါတယ
်ဟုတ်တယ်ဟုတ်တယ်မနေ့နေ့အစောပိုင်း၅နာရီလောက်ကအဲ့လိုမရှိဘူးတော်မူရင်ချင်းချောက်တဲ့ပုံမျိုးပဲလားမသိဘူးအထဲတင်တဲ့အဟာရှိတာကိုတော့ချန်တိုင်းရှိရလေဒါပေမဲ့တတိယအီကြီးတော့ဘာမှတော့မဖြစ်တော့ဘူးအဲ့လိုအဲ့ဒီအချန်လေးပဲအဖောက်လက်ချက်ထည့်ထားလိုက်တဲ့ပုံကတော့ပြောမယ်ဆိုရင်ဒီလမ်းမမြင်တဲ့အချိန်မှာတော်တော်များများဆက်ဆံရအစီအစဉ်တွေမလုပ်တာများတယ်များတဲ့ခါကျတော့ပညာရေးလေးမှုရုံးလေးလည်းပြန်ဖွင့်တယ်လုပ်တဲ့သူအနေနဲ့ကျတော့လုပ်တယ်ပေါ့နော်အဲ့တော့ပြောမယ်ဆိုရင်အဲ့ဒီကနေလူငယ်တွေကနေပြီးတော့အဲ့ဒီကောထုတ်တဲ့သဘောမျိုးနဲ့ဒီပါလေစဉ်းစားတဲ့သဘောမျိုး
မြန်မာနိုင်ငံမှာအကြောင်းတွေပြန်ဖွင့်တော့မှာမို့ဆရာဆရာမတွေကျောင်းသူကျောင်းသားတွေကိုစစ်ကောင်စီကိုစန့်ကျင်တဲ့အကြမ်းမဖက်အာဏာဖီဆန်ရေး CDM လောက်ကြဖို့တိုက်တွန်းလှုံ့ဆော်မှုတွေရှိနေပါတယ်အခုမြန်မာနိုင်ငံနေရာတော်တော်များများမှာရှိတဲ့ပညာရေးနဲ့ဆိုင်ရာအဆောက်အဦတွေမှာဘုံတွေပောက်ကွဲတာနဲ့ပတ်သက်လို့ဘယ်သူလက်ချက်လဲဆိုတာလောလောဆယ်မသိရသေးပါဘူးပညာရေးအဆောက်အဦတွေအပြင်ရက်ွက်မြို့နယ်အုတ်ချုပ်ရည်မှုယုံတချို့မှာလည်းဘုံကွဲမှုတွေလည်းဖြစ်ခဲ့ပါရယ်ခင်ဗျာ